Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ် April 10ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိအိုင်နိုမီတာ1925/32နဲ့လိုင်းလက်190ရူကနေတက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမ thank you ထိုက်ပါရှင်ဆီးရီးယားနိုင်ငံမှာဓာတ်တုလက်နက်နဲ့ထပ်ပြီးမတိုက်ခိုက်ရေးအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ရုရှားကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်ဂျာမနီနိုင်ငံမော့စတန်မြို့ကလူအုပ်ကိုကားနဲ့ဝတ်တိုက်တာကြောင့်သေဆုံးသူ2ဦးရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့မတ်မြသစင်အောင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရခိုင်မြောက်ပိုင်းဒေသမှာဒုက္ခသည်တွေပြန်လည်နေရာခြားရာရေးပြင်းစင်မှုမတွေ့ရတာကြောင့်ရိညာဒုက္ခသည်တွေပြန်လာဖို့အဆင်သင့်မဖြစ်သေးဘူးလို့ကုလလက်ထောက်အတွင်းမှုချုပ်ကပြောကြားလိုက်တဲ့သတင်းတင်ပြမှာဖြစ်တယ်လို့မိုးကုံမြို့အနှစ်800ပြည့်အထူးအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပါလဲဆိုလို့ရှိရင်အခု tourist destination တစ်ခုဖြစ်လာစေချင်တယ်မိုးကုံကိုနော်အဲ gem နဲ့ jewelry promotion အတွက်ပေါ့နော်အဲ့ဒီအတွက်ကြိုးစားကြတာအဲ့တော့တရားလုံးလိုက်တဲ့အတွက
်မိုးကုံမြို့ကန်တွေရဲ့မျှော်လင့်ချက်တွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါအဲ့ဒီအကြောင်းတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မမြသစင်အောင်တို့ပြောပြပေးပါအောင်ဗျာ
ရုရှားအစိုးရအနေနဲ့ဆီးရီးယားအစိုးရအပေါ်အကျွမ်းမဲ့ထောက်ခံနေတာကိုချက်ချင်းရပ်ပြီးဓာတ်တူးလက်နက်နဲ့တိုက်ခိုက်မှုတွေနောက်ထပ်မဖြစ်အောင်ကြိုတင်ကာကွယ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်ဆီးရီးယားနိုင်ငံဒူမာမြို့ကဈေးရုံကိုပြစ်မှတ်ထားပြီးဧပြီလ9ရက်နေ့ကဓာတ်တူးလက်နက်နဲ့တိုက်ခိုက်မှုလို့ဆွတ်ဆွဲထားတဲ့သတင်းတွေအပေါ်အမေရိကန်ပြည်ထောင်စုကအနိကပ်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယောက်ကကြေညာချက်မှာပြောဆိုထားပါတယ်ဆီးရီးယားအစိုးရကိုရုရှားဘက်ကလုံးဝထောက်ခံထားတာကြောင့်များပြားလာတဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့ရက်ဆက်ချမ်းကျုပ်တဲ့တိုက်ခိုက်မှုတွေဆီးရီးယားနိုင်ငံတွင်းကအကာအကွယ်အမဲဆုံးလူမှုအသိုင်းအဝိုင်းတွေဓာတ်တူးလက်နဲ့အစိတ်သိမ့်မှုတွေအတွက်တာဝန်ခံတဲ့သဘောဖြစ်တယ်လို့လဲကြေညာချက်မှာဖော်ပြပါတယ်ဂူတာရှေပိုင်းဒေသကသဘုံတို့နောက်ဆုံးထိတ်ချုပ်ထားရမြို့ကိုဆီးရီးယားအစိုးရကဆက်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာနဲ့အတူမနေ့စနေနေ့ကတော့အစိုးရတပ်ဖွဲ့တွေကဓာတ်တုအစိတ်ထက်ငွေပါတဲ့အဆင့်ဆင့်ပောက်ကွဲတဲ့စီးပိုင်းဘုံတွေကျက်ချခဲ့ပြီးလူပေါင်းဒါဇင်နဲ့ချီတေဆုံးရတယ်လို့သဘုံတို့ကစွပ်စွဲထားတာပါမြို့တော်ဒမတ်စကတ်အနီးကဒူမာမြို့ပေါ်ကိုအစိုးရတပ်တွေကတိုက်ခိုက်တယ်ဆိုတော့သဘုံတို့ရဲ့စွပ်စွဲချက်အပေါ်ဆီးရီးယားနိုင်ငံပိုင်မီဒီယာကတော့ညှင်းဆို့ထားပါတယ်မနေ့စနေနေ့ကဒူမာမြို့ပေါ်ကိုလေကြောင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ30သေဆုံးပြီးဒါဇင်နဲ့ချီထဏ်ရာရတယ်လို့ကုသရေးအဖွဲ့ Syria American ကုသရေးအဖွဲ့ SAMS နဲ့ Syria လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့တို့ကပြောဆိုထားပါတယ်ဒူမာမြို့ကဆေးရုံပေါ်ကိုကလိုရင်းအစိတ်ဘုံထိမှန်ခဲ့တာလို့ SAMS အဖွဲ့ကပြောဆိုထားပေမဲ့လည်းဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးကတော့ဓာတ်တုလက်နဲ့အသုံးပြုမှုကိုအတိမပြုနိုင်ဘူးလို့ပြောဆိုထားပါတယ်ရှင်
။စနေနေ့ကနယူးယောက်မြို့မှာရှိတဲ့ Trump Tower မိလောင်မှုမှာလူတဦးသေဆုံးခဲ့ပါတယ်။ဒီစာဦးဟာသမ္မတ Trump ရဲ့အင်ယာနဲ့စီးပွားရေးအဖွဲ့ချုပ်ခြေဆိုင်ရာနေရာလည်းဖြစ်ပါတယ်။58ထက်ရှိတဲ့အဆောက်ဦးရဲ့အလွှာ50မှာမိလောင်တာဖြစ်ပြီးအဆောက်ဦးတစ်ခုလုံးနှီးပါလောင်ကျွမ်းသွားတယ်လို့နယူးယောက်မြို့မိသက်တပ်ဖွဲ့မှု Daniel Negro ကပြောပါတယ်။ဒီမီးဟာအလွန်နှိမ့်တက်ရခဲ့ပြီးအစာဦးအတွင်းပိုင်းမှာမီးခိုးငွေ့တွေကျန်နေသေးတယ်လို့လည်းသူကပြောပါတယ်။မီးလောင်တဲ့အချိန်ကသမ္မတ Trump ရဲ့မိသားစုဝင်တွေအစာဦးအတွင်းမှာရှိမနေခဲ့ပါဘူး။မီးငြိမ်းသတ်ဖို့မိသက်တပ်ဖွဲ့ဝင်အင်အား200လောက်ကိုအသုံးပြုခဲ့ရပြီးမီးလောင်တဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။မိသက်သမား4ဦးဒဏ်ရာရပြီးမဲ့အသက်အန္တရာယ်မစိုးရင်ရဘူးလို့ဆိုပါတယ်။
ဂျာမနီနိုင်ငံနောက်မြောက်ပိုင်းမွန်စတာမြို့ကမနစ်စနေနေ့ကလူအုပ်အတွင်ကားနဲ့ဝင်တိုက်ခဲ့တာကြောင့်နှစ်ဦးသေဆုံးပြီးတခြားသူအများအပြားဒဏ်ရာရပါတယ်။တတိယမြောက်သေဆုံးသူကတော့ကားမောင်းသမားဖြစ်ပြီးကားထဲမှာသူ့ကိုယ်သူတနက်နဲ့ပြစ်ပြီးအဆုံးစီရင်သွားတာလို့ရဲကပြောပါတယ်။ကားထဲမှာနောက်ထပ်လူနှစ်ယောက်ထွက်ပြေးသွားပွဲရှိတယ်ဆိုတဲ့မျက်မြင်ပြောဆိုချက်တွေကိုစုံစမ်းစစ်ဆေးသူတွေစမ်းစစ်နေတဲ့အကြောင်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ကားထဲမှာတွေ့ရတဲ့မတင်ကားပွဲရအရာတစ်ခုကိုလည်းရဲတပ်ဖွဲ့ကစစ်ဆေးနေတယ်လို့ပြောခွင့်ရကပြောဆိုပြီးဒဏ်ရာရသူတွေတဲက6ယောက်ဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့လည်းပြောဆိုထားပါတယ်ရှင်
ဟန်ဂေရီနိုင်ငံရွေးကောက်ပွဲမဲပေးမှုကိုဥရောပတလွှာအနီးကပ်စောင့်ကြည့်နေကြပါတယ်။အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗစ်တာအော်ဘန်ကတတိယမြောက်တက်တန်းထပ်ပြီးအနိုင်ရမလားဆိုတာကိုဒီရွေးကောက်ပွဲကအဆုံးဖြတ်ပေးမယ်လို့လည်းခန့်မှန်းထားကြပါတယ်။ဒီကနေ့တနင်္ဂနွေနေ့ရွေးကောက်ပွဲမှာသာပြက်ပြက်သားသားအနိုင်ရမှုဟာဥရောပသမဂ္ဂရဲ့ရွှေပြောင်းအခြေချမှုဆိုင်ရာမူဝါဒတွေကိုဆန့်ကျင်တဲ့ဗဟိုဥရောပညွန့်ပေါင်းအဖွဲ့တစ်ခုကိုပိုပြီးအကောင်သွားစေမယ့်အနေအထားဖြစ်ပါတယ်။ဟန်ဂေရီနိုင်ငံရဲ့တက်တန်းအရှိဆုံးဝန်ကြီးချုပ်အော်ဘန်ကဥရောပသမဂ္ဂရဲ့တပေါင်းတစည်းတည်းမှုကိုပြင်းပြင်းထန်ထန်ဆန့်ကျင်သူပါ။မဲပေးပွဲမတိုင်ခင်ကောက်ခံတဲ့လူထုသဘောထားစစ်တမ်းတွေမှာတော့အော်ဘန်ရဲ့လက်ယာဝါဒဆွဲပါတီကဦးဆောင်နေတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုရဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာအမေရိကန်တန်ယုံမော်တော်ယာဉ်တစ်စင်းပါဝင်ပတ်သက်တဲ့ရင်းမတော်တဆမှုအတွင်းမော်တော်ဆိုင်ကယ်စီးသူတဦးသေဆုံးခဲ့ရမှုအပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ကပ်ကွက်ဖို့အမေရိကန်သံမတ်ကြီးဒေးဗစ်ဟေးလ်ကိုဆင့်ခေါ်ခဲ့ကြောင်းပါကစ္စတန်ကပြောဆိုလိုက်ပါတယ်။1962ခုနှစ်တန်တမာဆက်ဆံရေးဆိုင်ရာဗီယင်နာသဘောတူညီချက်ပါကစ္စတန်ရဲ့ဥပဒေထိုးနဲ့အညီတရားစီရင်မယ်ဆိုတာကိုနိုင်ငံခြားရေးဝန်ကြီးကအတိအပပြောကြားခဲ့တာလို့ပါကစ္စတန်အစိုးရကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်သံတမန်တဦးလိုက်ပါလာတဲ့မော်တော်ယာဉ်ကမီးညီမမရက်ဖဲမောင်းနှင်ခဲ့တာမှာမော်တော်ဆိုင်ကယ်ကိုဝင်တိုက်ခဲ့တာကိုဗီဒီယိုမှာတွေ့ရပါတယ်။မတော်တဆမှုအတွင်းတခြားတဦးလည်းထိခိုက်ဒဏ်ရာရပါတယ်။မနေ့စနေနေ့ကအမေရိကန်သံယုံမော်တော်ယာဉ်ပါဝင်ပတ်သက်တဲ့ရင်းမတော်တဆမှုအတွင်းတေဆုံးရသူနဲ့ဒဏ်ရာရသူရဲ့မိသားစုဝင်တွေထံအထူးဝမ်းနဲ့ရပါကြောင်းပါကစ္စတန်ဆိုင်ရာအမေရိကန်တန်ယုံကပြောဆိုထားသလိုမတော်တဆမှုကိုစုံစမ်းစစ်ဆေးနေတဲ့ဒေသဆိုင်ရာအာဏာပိုင်တွေနဲ့တန်ယုံဝန်ထမ်းတွေဘက်ကပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောဆိုထားပါတယ်ရှင်
။ကနေဒါနိုင်ငံမှာရေကဲပြင်ဟော်ကီလူငယ်အားကစားသမားတွေလိုက်ပါလာတဲ့ဘတ်ကားနဲ့ထရက်ကာတစ်စင်းတောက်ကြနေညပိုင်းကတိုက်မိရမှာလူ15ဦးသေဆုံးခဲ့ရတဲ့အပေါ်ဝမ်းနည်းရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူနဲ့တယ်လီဖုန်းဆက်ပြီးဟမ်ဘော့ဘရွန်ကိုအသင်းကသေဆုံးသွားရသူတွေအတွက်သူတို့မိသားစုဝင်တွေကိုဝမ်းနည်းကြောင်းသတင်းစကားပါပေးဖို့ပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါရယ်ဆာဆက်ဝမ်ချီပီနယ်ကလူငယ်ဟော်ကီအသင်းဟာနီပါဝင်မြို့မှာပြိုင်ပွဲဝင်ဖို့အတွက်ပြည်နယ်ရဲ့အရှေ့မြောက်ဘက်ကီလိုမီတာ30လောက်အကွာမှာဒေသစံတော်ချိန်ညနေ9နာရီလောက်မှာကားမတော်တဆမှုဖြစ်ပွားခဲ့တာပါ14ဦးထိခိုက်ဒဏ်ရာရခဲ့ပြီး3ဦးကစိုးရိမ်ရတဲ့အနေအထားရှိကြောင်းကနေဒါတော်ဝင်ရဲတပ်ဖွဲ့ကပြောပါရယ်မတော်တဆမှုဖြစ်ပွားချိန်ဘတ်စကားပေါ်မှာအားကစားအသင်းနီးပြရီနဲ့ရင်မောင်းအပါဝင်စုစုပေါင်းလူ28ယောက်လိုက်ပါသွားခဲ့ကြတာပါထိခိုက်တေဆုံးသူတွေဟာဘသူတွေလဲဆိုတာသိနိုင်ဖို့ကနေဒါရဲတပ်ဖွဲ့ကစနေနေ့မနေ့ပိုင်းအထိစုံစမ်းနေစေဖြစ်ပါတယ်
။အီသီရိုးပီးယားဝန်ကြီးချုပ်တဲ့ဂျန်သစ်စာဂျင်းဆိုပြီးရပ်ပိုင်းအတွင်းမှာပဲဂရိပြုထားတဲ့ပြည်ပြင်ပြောင်းလဲရေးတွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်။နာမည်ဆိုးနဲ့ကြော်ကြားတဲ့ထင်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းပတ်မှာပိတ်ပစ်ခဲ့ပြီးသတင်းတောက်နဲ့နိုင်ငံရေးသမား12ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဖန်ခံထားရသူအများအပြားကိုတော့တခြားထိမ့်သိမ့်ရေးစခန်းတွေကိုလွှဲပြောင်းပေးလိုက်တယ်လို့အကျဉ်းသားဟောင်းနေတဲ့သတင်းတောက်တွေကပြောဆိုပြီးထိမ့်သိမ့်ရေးစခန်းကိုပိတ်လိုက်ပြီးလွှတ်ပေးတာဟာစစ်မှန်တဲ့ပြောင်းလဲမှုဟုတ်ပါရဲ့လားဆိုတဲ့အပေါ်မှာလည်းမေးခွန်းထုတ်နေကြပါတယ်ရှင်
။ American နိုင်ငံကြားရေးဌာနကပေးအပ်တဲ့နိုင်ငံတကာမျိုးသမီးတတ်တိရှင်များစုကိုချီးမြှင့်ပေးအပ်ရတဲ့အကြောင်းရင်းတွေထဲမှာရဲစွမ်းတတ်သိရှိမှုအကျဉ်းနာမြင့်တာရှိမှုတရားမျှတမှုလိုလားမှုဆိုတဲ့အချက်တွေပါဝင်ပါတယ်ဒီနှစ်အတွက်နိုင်ငံတကာမျိုးသမီးတတ်သိရှင်များစုရရှိသူအမျိုးသမီး10ဦးကို Washington မြို့တော်မှာ American သမ္မတကတော် Melania Trump ကဆုချီးမြှင့်ပေးခဲ့ပါတယ်စုရရှိသူတွေထဲမှာကျွန်ဖြစ်မွေးဖွားလာပြီးကျွန်စနစ်တိုက်ဖျက်ရေးပြည်သူအရေးတက်ကြွလှုပ်ရှားသူ Morrisha လွှတ်တော်အမတ် လမ်မောလ်မာဆေဒ်လိုအမျိုးသမီးအပါအဝင်1998-99ခုနှစ်တွင်မှကိုဆိုဘိုစစ်ပွဲအတွင်လူအစုလိုက်ပြုံလိုက်တပ်ဖြတ်မှုမရင်းကျင့်ခံရမှုနှင့်နှိပ်စက်ညှဉ်းပန်းမှုတွေကလွတ်မြောက်လာသူတွေအကူအညီပေးရေးလက်တွဲဆောင်ရွက်ခဲ့တဲ့ကိုဆိုဘိုသမားတော်ဖရိတ်ရာစတီတီလိုအမျိုးသမီးလည်းပါဝင်ပါတယ်။1994ရဝန္ဒါနိုင်ငံလူမျိုးတုံးတပ်ဖြတ်မှုအတွေ့စန့်ကျင်ရပ်တည်ခဲ့ပြီးတရားရုံးမှတက်သေးထွက်ဆိုဖို့ဆုံးဖြတ်ခဲ့တဲ့နောက်မိမိခင်မုန်းနဲ့သမီးအသက်ခံရတာမမှုပဲတရားမျှတမှုအတွေ့ရပ်တည်ခဲ့တဲ့ Godelief Mukasarazi ဟာလည်းစူးချီးမြှင့်ခံခဲ့ရပါတယ်။ဆူယာရှိသူတွေကတချို့ကို Los Angeles မြို့မှာနေထိုင်ခွင့်ရဖို့ American နိုင်ငံခြားရေးဌာနနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Los Angeles မြို့အခြေစိုက် International Visitor Council ကပြောပါတယ် Direct from Washington The
Voice of America The VOA ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်တိုင်းနဲ့မမသင်းအောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.vonews.com မှာတရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းကျွန်တော်တို့တရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားပါမယ်ရခိုင်မြောက်ပိုင်းဒေသတွင်ဒုက္ခသည်တွေပြန်လည်နေရခြားရာရေးပြင်ဆင်ဆောင်ရွက်မှုတွေကိုမတွေ့ရတာကြောင့်ရွှေညာဒုက္ခသည်တွေနေရပြင်းကိုပြန်နိုင်ရေးအဆင်သင့်မဖြစ်သေးဘူးလို့မြန်မာနိုင်ငံကို6ရက်ကြာခီးသွားရောက်ခဲ့တဲ့ကုလလက်ထောက်အတွင်းမှုချုပ်ဦးစုလာမူလာကပြောလိုက်ပါတယ်။နိုင်ငံတကာအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကဒုက္ခသည်တွေကိုသာမကရခိုင်မြောက်ပိုင်းဒေသတွင်ကလိုအပ်ချက်ရှိနေတဲ့လူတွေကိုပါအကူအညီပေးဖို့ကိုလည်းသူကလှုံ့ဆော်လိုက်ပါတယ်။အပြည့်စုံကိုတော့ကိုသားညွန့်ဦးပြောပြမှာပါ။
ပြည်ကနေဘရီပခါရီကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြရတဲ့ဒုက္ခသည်တွေအတွက်နေရပြန်နိုင်ရေးပြင်ဆင်ဆောင်ရွက်မှုတွေလုပ်ထားပြီးပြန်လည်လက်ခံရေးလည်းအဆင်သင့်ဖြစ်နေပါပြီလို့မြန်မာအစိုးရကပြောဆိုနေတဲ့ကြားမှာပဲဒီဒုက္ခသည်တွေအတွက်ပြင်ဆင်မှုတွေဟာပြည့်စုံလုံလောက်မှုမရှိသေးဘူးလို့မြန်မာနိုင်ငံကို6ရက်ခီးရခိုင်ပြည်နယ်ကို2ရက်ခီးတွယ်ရောက်ခဲ့တဲ့လူသားချင်းစာနာကူညီမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာကအခုလိုပြောဆိုလိုက်တာ
ပါ I've not seen or heard that there are any preparations for people to go to their places of origin there's also land rights involved
ဒုက္ခသည်တွေသူတို့နေရပြန်နိုင်ဖို့ပြင်ဆင်ထားမှုတွေမမြင်ရမကြားရတဲ့လောက်ပါပဲပြဿနာကမြေယာပိုင်ဆိုင်ခွင့်ကိစ္စတွေလည်းရှိနေပါတယ်ဒုက္ခသည်တွေနေရချထားဖို့ပြင်ဆင်ထားတဲ့အခြေအနေကလည်းအတော့ကိုစိုးစိုးဝါးဝါးပါပဲ
ဒုက္ခသည်တွေဂုံတိတ်ခါရှိရှိနဲ့နေရပြန်နိုင်ရေးဘေးကင်းလုံခြုံရေးတွေအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကလက်မှတ်ထိုးခဲ့ပြီးတော့ဒုက္ခသည်စီစစ်လက်ခံရေးတွေလုပ်ဖို့ပြင်ဆင်ထားပြီးမြဲအခုအချိန်ထိကိုအစီအစဉ်တွေကမဖြစ်သေးပါဘူးမြန်မာဆွေဘက်ကတော့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံဖို့အစဉ်သက်ရှိနေတယ်လို့ပြောပြီးတော့ကြန့်ကြာနေတဲ့ကိစ္စဟာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကဒုက္ခသည်တွေရဲ့အချက်လက်တွေအချိန်မီမပို့ပေးနိုင်တာကြောင့်လို့အဖြစ်တင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းဒုက္ခသည်တွေပြန်လည်လက်ခံရေးမှာတိုးတက်မှုမရှိသလောက်ပဲဆိုပြီးတော့မြန်မာဘက်ကိုပြန်လည်အပြစ်ဖို့ပါတယ်။အထူးသဖြင့်တော့ဒုက္ခသည်တွေကိုယ်တိုင်ကလည်းသူတို့နေရပြန်ရေးမှာစိတ်ချလုံခြုံမှုမရှိသေးတာကြောင့်ရခိုင်မြောက်ပိုင်းဒေသဒုက္ခသည်တွေပြန်လည်လက်ခံရေးမှာနိုင်ငံတကာရဲ့စောင့်ကြပ်မှုလုံမဲ့ဆိုပြီးတော့နိုင်ငံတကာဂရုခွင့်ရေးအဖွဲ့တွေကလည်းပြောဆိုလာပါတယ်။ဒီကြားထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတော့မှာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကတော့အစိုးရနဲ့စစ်တပ်ကိုဒေသအတွင်းအကြမ်းဖက်မှုတွေရပ်တန့်စေဖို့အတွက်သူ့အနေနဲ့တိုက်တွန်းခဲ့တယ်လို့ပြောပါတယ်။
I asked them to end the violence. I reiterated what the Secretary General of the United Nations called for.
အကြမ်းဖက်မှုတွေရပ်ကြဖို့သူတို့ကိုကျမပြောခဲ့ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံ Cossack ဇာတ်ကောင်မှရှိတဲ့ဒုက္ခသည်တွေအနေနဲ့သူတို့စန္ဒအတိုင်းဂုံတိတ်ခါရှိရှိနေရပြန်နိုင်ဖို့ပြဿနာရဲ့အပေါ်မှာခိုင်မြဲတဲ့အဖြေထုတ်နိုင်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နဲ့ကုလသမဂ္ဂအဖွဲ့အစည်းကြီးရဲ့တောင်းဆိုနေတာတွေကိုကျမထပ်လောင်းပြောပြခဲ့ပါတယ်။ကျမအဲ့ဒီမှာမြင်ရကြားရတဲ့လောက်တော့ဒုက္ခသည်တွေအတွက်ကျန်းမာရေးဆောင်ရှောက်မှုမရှိတဲ့လောက်ပါပဲ။သူတို့ကိုအကာအကွယ်ပေးမှုကလည်းမလုံလောက်ပဲဒုက္ခသည်တွေထွက်ပြေးနေကြရတော့မှာပဲ။အခြေအနေကတော့သူတို့ပြန်လို့မရတဲ့အခြေအနေပါပဲ။
လူသားချင်းစာနာမှုကူညီရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်မြူလာဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အပြင်ဒီစစ်တပ်ကချုပ်ကင်ထားတဲ့ကာကွယ်ရေးနဲ့နဇက်ရေးရာဝန်ကြီးဌာနကဝန်ကြီးတွေကိုပါတွေ့ဆုံခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသမှာမွတ်စလင်ဒေသခံတွေအတွက်သွာလာခွင့်ကန့်သတ်တာတွေကိုရုတ်သိမ်းဖို့နောက်လူသားချင်းစာနာကူညီမှုတွေကိုလွတ်လွတ်လပ်လပ်နဲ့ခွင့်ပြုပေးဖို့ဆိုတာတွေကိုမြန်မာတာဝန်ရှိသူတွေနဲ့သူတွေ့ဆုံစင်မှာမြစ်တာရခံခဲ့တယ်လို့ဆိုပါတယ်။နိုင်ငံတကာအနေနဲ့လည်းဒုက္ခသည်တွေကိုကူညီပေးတဲ့နေရာမှာ ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရှိတဲ့ဒုက္ခသည်တွေဒီကုန်တာမကပဲနဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းရဲ့အခြေအနေကိုပါထည့်သွင်းအာရုံစိုက်ဖို့သူကတိုက်တွန်းပါလေ
While the attention of the world is on Cox's Bazar we must not and cannot forget
ဒီကဘာလုံးက Cox's Bazar ကအခြေအနေကိုပဲအာရုံစိုက်နေကြပါတယ်ရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူ၄သိန်းနဲ့သူတို့ရဲ့အခြေအနေတွေကိုလည်းမေ့ထားလို့မဖြစ်ပါဘူး
ရခိုင်မြောက်ပိုင်းမှာရှိတဲ့မွတ်စလင်ဒုက္ခသည်၄သိန်းဟာနေထိုင်စားသောက်ရက်တည်ရေးခက်ခဲနေတဲ့အပြင်သူတို့ရဲ့သွာလာလှုပ်ရှားမှုတွေကန့်သတ်ခံထားရကြောင်းလဲအပေခံလိုမျိုးဖြစ်နေတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ကပြောပါရယ်ကုလလက်ထောက်အတွင်းမှုချုပ်မြူလာဟာမနစ်တုန်းကပြည်ပခါတွေဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းဒေသကိုတွားရောက်ခဲ့တယ်လို့အဲ့ဒီမှာရှိတဲ့ဒေသခံတွေကပါတွေ့ဆုံခဲ့ပြီးတော့ပြည်ပခါအတွင်းမီးလောင်ခဲ့တဲ့ကြေးရွာနေရာတွေကိုလည်းတွားရောက်ကြည့်ရှုခဲ့ပါရယ်ဒါ့အပြင်ဒုက္ခသည်တွေပြန်လည်လက်ခံဖို့မြန်မာအစိုးရကစီစဉ်ထားတဲ့ဂျာစခန်နေရာကိုလည်းတွားရောက်လည်လာပါရယ်ဒီနောက်မှာတော့ Sea Brief ခါတွေရှိတဲ့မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ကိုလည်းတွားရောက်ခဲ့ပြီးတော့ကချင်စစ်ပြေးဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
ဒရရှိနေခင်ဗျာမြန်မာနိုင်ငံမှာ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခါဖြစ်လာအောင်လှုံ့ဆော်တာတွေအမုန်းပွားလှုံ့ဆော်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ကောင်စီမှဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့တွေရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနဲ့ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တော်မို့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာဝင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပေါင်းဆွေးနွေးမိမြင်ကြမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင
်ဗျာဒါမဲ့အင်္ဂါည VOE ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပေါင်းဆွေးနွေးကြပါအောင်ခင်ဗျာအခုတော့မြမရီယာအထူးအစီအစဉ်တရက်ကိုတင်ဆက်ပါမယ်မိုးကုံမြို့ဟာကဘာကျော်ဗဒမြားနဲ့အခြားတွင်းတွဲရတနာတွေရှိပေမဲ့ကြောက်တူးဖော်ကွင်းကိုအစိုးရကဆယ်စုနှစ်နဲ့ချီပြီးပိတ်ပင်ထားတာကြောင့်ဖွံ့ဖြိုးမှုမရှိတော့ဖြစ်နေတယ်လို့ဒေသခံတွေကပြောပါရယ်မိုးကုံမြို့ရင်ဆိုင်နေရတဲ့အခြေအနေခက်ခဲဒေသခံတွေရဲ့မျှော်လင့်ချက်ဘယ်လိုရှိမလဲဆိုတာမိုးကုံမြို့အနှစ်800ပြည့်ပွဲကိုကိုယ်တိုင်သတင်းယူတဲ့မတ်မီခါကတင်ပြမှာပ
မင်းကိုဆိုရဲကိုယ်ကောက်တဲ့တောင်တန်းကြကမြို့လိုခေါ်တဲ့ရှမ်းစကားကနေတဖြည်းဖြည်းမိုးကုတ်လိုအမိတွင်လာတဲ့ဒီမြို့လေးဟာမကြသေးခင်ကပဲ1800ပြည့်ပွဲကြီးကိုကျင်းပကဆယ်စုနှစ်တစုကြာ6တွေ့နေခဲ့တဲ့မြို့ကြီးကိုပြန်လဲအသက်ဝင်အောင်မြို့သူမြို့သားတွေကတော့ကြိုးပမ်းနေကြပြီဖြစ်ပေမဲ့အစိုးရဘက်ရဲ့ကဘာလက်ခီးသွားတွေဝင်ရောက်မှုပိတ်ပင်ထားမှုကအတားအဆီးဖြစ်နေသေးပါမိုးကုတ်မြို့ကိုကဘာလက်ခီးသွားဝင်ရောက်ခွင့်ကိုလွန်ခဲ့တဲ့10စုနှစ်5စုနီးပါးပိတ်ခဲ့တာဖြစ်ပြီး1996ခုနှစ်ကခေတ္တဖွင့်ပေးခဲ့ပါသေးတယ်။အဲ့ဒီနောက်2000ပြည့်နှစ်ကနေ2003ခုနှစ်အထိထပ်မံဖွင့်ပေးခဲ့ပြန်ပြီး2013ခုနှစ်ဇန်နဝါရီလမှာတော့ပြည်ထောင်ဝင်ကြီးဌာနကတွားခွင့်ပိတ်ထားတဲ့နေရာအများစုကိုပြန်ဖွင့်ပေးခဲ့ပေမယ့်မိုးကုတ်သွားမဲ့ကဘာလက်ခီးသွားတွေအနေနဲ့ကြိုတင်ခွင့်ပြုချက်ယူရမယ့်အပြင်သတ်မှတ်နေရတွေသာတွားကွင်းရမယ်လို့ထုတ်ပြန်ကြေညာထားကြောင်းမိုးကုတ်ဒေတာကဟိုတယ်လုပ်ငန်းရှင်တွေကဆိုပါတယ်မကြသေးခင်ကကျင်းပခဲ့တဲ့မိုးကုတ်1800ပွဲမှာတော့မန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမိုးကုတ်မြို့တိုးတက်ဖို့တိုင်းဒေတာကြီးအစိုးရအနေနဲ့အစီအစဉ်တွေရေးဆွဲထားပြီးဖြစ်ကြောင်း VOA ကိုပြောပြခဲ့ပါတယ်
မျှော်လင့်ချက်တစ်ခုရှိတယ်နော်အဲ့ဒီမျှော်လင့်ချက်ကအကောင့်တွေပေါ်ဖို့လည်းလိုအပ်တယ်ဘာလဲဆိုလို့ရှိရင်အခု tourist destination တခုဖြစ်လာစေချင်တယ်မိုးကုတ်ကိုเนาะ not only for sightseeing but also for the gem ဘာပြောမလဲအဲ gem နဲ့ jewelry promotion အတွက်ပေါ့เนาะအဲ့ဒီအတွက်ကြိုးစားချင်တာအဲ့တော့တရားလုံးလိုက်တဲ့အတွက် tour company တော်တော်များများသိသွားတယ်နောက်ပြီးတော့ data တော့ data သူလုတ်သားဒါသားတွေကဒီမိုးကုတ်ကရတဲ့ကြောက်မြတ်တင်နဲ့ပတ်သက်ပြီးရောင်းဝယ်ဖောက်ကားစီချင်သူတို့ဒီခွင့်ရစီချင
်ကဘာကျော်ကြောက်မြတ်ယတနာတွေထွက်တဲ့ဒီမျိုးလေးဟာကဘာလက်ခီးသွားတွေဝင်ရောက်မှုပိတ်ပင်ခံထားရတာစိုက်ပျိုးရေးဖြစ်ထွန်းနိုင်တဲ့မြောစာရှာပါတာစတာတွေကြောင့်ဖွံ့ဖြိုးမှုအားနည်းခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်နောက်တစ်ခုကတော့ကြောက်မြတ်ယတနာရှာဖွေရနဲ့အများဆုံးအတက်မွေးဝမ်းကြောင်းပြုကြတဲ့ဒီဒေတာမှာတနိုင်တစ်ပိုင်းဒေတာကန်တွေကိုကြောက်တူးဖို့ကွင်းပိတ်လိုက်တာနဲ့မပြီးသေးတဲ့ကြောက်မြတ်ယတနာဥပဒေတွေကြောင့်နာမည်ကျော်ပေမဲ့ တရားဝင်ဝယ်ယူသူဝယ်လက်တွေရှားပါလာပြီးဒေသခံတွေမှလည်းကြောက်တူးဖော်လို့ရတဲ့အကျိုးအမျက်တွေခံစား권မရပဲတိုးတက်မှုနှောက်နှေးခဲ့ရတယ်လို့မိုးကုတ်ဒေသခံတဦးဖြစ်တဲ့ဒေါ်ဘိုးပြူကပြောပါတယ
်အန်တီရိုရှီမှာအန်တီရိုငငယ်ရောကြီးတဲ့ရုပ်ရှင်ရုံနေရုံကလည်းအန်တီချာလာက10နှစ်လောက်ရှိပြီရုပ်ရှင်ုံလည်းပိတ်လိုက်ပါတယ်။နောက်မြို့မှာစားဆိုင်နေဆိုလဲစားတော့ဆိုင်နေအင်တန်နေပါတယ်။ဘာဖြစ်လို့လဲဆိုတော့စားတဲ့လူမရှိဘူး။လူတိုင်းကအဖို့ကိုမတုံးနိုင်ပါဘူး။ကိုယ့်အိမ်မှာပဲကိုစားတယ်။ဒါကြောင့်မလို့ဒီမြို့မှာဆိုရင်စားတော့ဆိုင်ရလဲအင်တန်မှနေပါတယ်။ဒါပေမဲ့ဒီပွဲရည်ဒီမှာတော့အန်တီချီရတာမြို့ကြီးကတအားစီကားပြီးတော့မှလူတွေလည်းထွက်လာတယ်မြို့တွေကလည်းခြောက်ကပ်မနေတော့အရန်ကိုစိတ်ချမ်းသာပါတယ်ဒီလိုပဲအန်တီတို့ကရှေ့လျှောက်မှာအန်တီတို့ကြောင်းမြတ်မှာလည်းစီကားလာတယ်လို့အန်တီတို့ tourism လေးတစ်ခုဖြစ်အောင်လည်းအန်တီကဖြစ်လာမယ်လို့လည်းလုံးဝယုံကြည်တယ်မျော်လဲမျော်လင့်တယ်အန်တီတို့ဒီဖြစ်လာမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပဲဖြစ်ဖို့အန်တီတို့အရန်စူးစမ်းခဲ့တာပါသမီ
းမိုးကုတ်ကထွက်တဲ့ကြောင်းမြတ်ယန္တနာတွေဟာနိုင်ငံတကာမှာထင်ရှားလာပေမဲ့အခုအချိန်မှာတော့ကြောင်းမြတ်ဈေးကွက်မှာဝယ်ယူသူတစတစရှားပါလာတာနဲ့နိုင်ငံတကာကိုတင်ဖို့ရောင်းချခွင့်မရှိတာကလည်းအချက်တစ်ခုအနေနဲ့ပါဝင်တယ်လို့ဒေတာဂန်တွေကတုံ့တက်နေကြပါတယ်။မိုးကုတ်မြို့မှာကြောင်းမြတ်ယန္တနာတွေကိုဒေတာအခေါ်ထပွဲတွေမှာရောင်းဝယ်ကြတာပါ။ထပွဲတွေကမိုးကုတ်မြို့အနှံ့မှာရှိနေကြပြီးမိုးကုတ်အနောက်ဘက်ကျပ်ပြင်မှာလည်းရှိပါတယ်။မိုးကုတ်မြို့ထဲမှာတော့အပေါ်ကြောက်လို့ခေါ်ကြတဲ့သိန်းရာချီတန်ကြောက်တွေကိုရောင်းဝယ်တဲ့ပိတ်ဆွဲထပွဲခေါ်ပန်းတန်ထပွဲစီရှိပါတယ်။ချံအဝင်းဝိုင်းထဲမှာဇပွဲကုံထီးတိုင်တွေဖွင့်ပြီးအယောင်းဝယ်လောက်ကြတဲ့ဒီထားပွဲစီမှာနိုင်ငံသားသားတွေကိုတရားဝင်လာရောက်ခွင့်ပိတ်ပင်ထားပေမဲ့လေအိန်းနီးချင်းတရုတ်နိုင်ငံဘက်ကတော့မူဆယ်မျိုးကနေတဆင်လာရောက်ဝယ်ယူကြတာရှိတယ်လို့ပြောကြပါရယ်လက်ရှိမှာသူတို့ကပဲလာရောက်ဝယ်ယူနေတာမို့သူတို့ကိုပဲအားကိုးနေရတယ်လို့ဒေတာဂန်တွေကတော့ဆိုပါရယ်ပန်းချံထားပွဲစီနဲ့ကဲ့ရဲ့ပန်းချံအပြင်ထားပွဲစီလေးမှာတော့အောက်ကျောက်လို့ခေါ်တဲ့သိမ်းရာချီတန်မဟုတ်တဲ့ကြောက်တွေကိုရောင်းချပါရယ်ဒီထားပွဲစည်းနှစ်ခုစလုံးကတော့နေ့လယ်ကနေညနေခင်းအထိရောင်းချတဲ့ဈေးတွေပါမနက်ပိုင်းမနက်၈နာရီကနေနေ့လယ်အထိရောင်းချတဲ့ထားပွဲစည်းတစ်ခုကတော့အရင်တုန်းကရုပ်ရှင်ရုံရှိခဲ့တဲ့လမ်းမှာခင်းကျင်းထားတဲ့ထားပွဲပဲဖြစ်ပါရယ်ဒီထားပွဲစည်းကတော့အောက်ကျောက်တွေအပြင်အရိုင်းတုံးတွေကိုပါရောင်းချပေးတဲ့ဈေးတစ်ခုလည်းဖြစ်ပါရယ်လမ်းပေါ်မှာသားငါးတွေကိုဖြန့်ကင်းရောင်းချနေကြတဲ့ဈေးတွေလိုပဲထားပွဲဈေးတွေမှာကြောက်မြက်ယတနာတွေကိုဖြန့်ကင်းရောင်းချထားကြတာပါဝယ်ယူသူတယောက်စီကိုအုံနဲ့ကျင်းနဲ့စုပြုံရောင်းချတတ်ပေမဲ့ရောင်းသူအချင်းချင်းဈေးကွက်လူတော်မျိုးမရှိကြပါဘူးထားပွဲဈေးတွေမှာအုံနဲ့ကျင်းနဲ့သူ့ထက်ငါအပြန်ရောင်းချနေသူအများစုကပွဲစားတွေသာဖြစ်ပြီးပိုင်ရှင်ကိုယ်တိုင်လာရောက်ရောင်းချတာနေပါတယ်ကြောက်ပိုင်ရှင်အများစုကပွဲစားတွေစီသာကြောက်တွေအပီရောင်းချကြတာဖြစ်ပြီးပွဲဖြစ်ရင်ပွဲစားတွေကိုပွဲကအနေနဲ့ပေါက်ဈေးရဲ့တက်မှတ်အချို့ကိုပေးတတ်ကြသလိုအချို့ကတော့ပွဲကနဲ့ညီတဲ့ကြောက်တွေပြန်ပေးတာလည်းရှိတယ်လို့ကြောက်မြက်ကုံသေးတွေကဆိုပါတယ်နာမည်ကျော်အရေးသွေးကောင်းကြောက်မြက်တွေထွက်ပေမဲ့လေအယောင်းဝယ်တွေနှိကွေနေတာကြောင့်စီးပွားရေးကျဆင်းတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့ကြောက်မြက်ကုံသေးဥပါဘူးလန်းကဆိုပါတယ
်အခုကတော့ကြောက်တွေတအားနေသွားတယ်တအားကိုနေသွားတယ်ဟိုဘယ်လိုပြောမလဲဆိုရင်ကြောက်ရှိရင်တော့သူကလည်းသူဟိုကအလုပ်ဖြစ်တာပေါ့နော်ကြောက်တရားအင်မတန်နဲသွားတော့ဟိုအလုပ်ပါတယ်လို့ခေါ်ရမှာပေါ့နော်အဲမိုးကုတ်မျိုးအတွက်အချင်းတွေအတွက်ကလည်းနည်းနည်းအလုပ်ပါတဲ့ပုံစံမျိုးရှိပါတယ
်မိုးကုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာမကြခင်ထုတ်ပြန်မှုရှိတဲ့ကြောက်မြက်ဥပဒေအပေါ်မှာလည်းအများကြီးမူတည်နေပါတယ်လက်ရှိမှာတော့ဒီဥပဒေကိုအမျိုးသားလွှတ်တော်မှဆွေးနွေးပြီးဖြစ်ပြီးပြည်သူလွှတ်တော်မှဆက်လက်ဆွေးနွေးဖို့တင်ထားစေပါဆွေးနွေးထားပြီးတဲ့ဥပဒေကြမ်းထဲမှာတနိုင်တပိုင်ဒေတာကန်တွေကိုလုတ်ပိုင်ခွင့်ပေးမယ်ဆိုတဲ့အချက်ပါဝင်ပေမဲ့ဒေတာကန်ကြောက်တူးသမားတွေအတွက်တိကျတဲ့ခံစား권ဖော်ပြထားခြင်းမရှိတဲ့အတွက်မပြီးသေးတဲ့ကြောက်မြက်ဥပဒေနဲ့ဒေတာကန်တွေကြားမှာကွာဟချက်ရှိနေစေပါအမျိုးသားလွှတ်တော်မှအတီးပြုတ်လိုက်တဲ့ဥပဒေကတနိုင်တပိုင်လုတ်ကင်ပေဒေတာကန်တွေအပေါ်ဘလို့အကျိုးသက်ရောက်မှုရှိနေတယ်လဲဆိုတာကိုဒီဥပဒေရေးဆွဲစဉ်ကလွှတ်တော်မှကိုယ်တိုင်တွားရောက်ရှင်းလင်းတင်ပြခဲ့တဲ့မိုးကုတ်ဒေတာခန်ဦးစိုးထေကဒီကြောင်မြတ်ဥပဒေနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုရှင်းပြလာခဲ့တာပါအ
ဲလက်လုံးလက်စားကိုတေကကွက်ပေးတယ်တက်တန်းတစ်နှစ်ပေးတယ်ပေါ့နော်အဲ့တော့တကယ်တမ်းကျတော့အင်္ဂရုဒီမြို့မှာရှိတဲ့လက်လုံးလက်စားတွေကလက်လုံးမှပါစပ်စားရတဲ့လူတန်းစားတယ်ဒီတေကကွက်ဆိုတာတကယ်တမ်းကျတော့မဆွဲနိုင်ဘူးဒီမိုးကုတ်မှာရှိတဲ့ဒေတာခန် လလုံးလက်စားအခြေခံလူဒန်းစားအများစုကဘာကိုလိုချင်လဲဆိုတော့ဟိုရှေးတုန်းကအင်္ဂလိပ်ခေတ်တုန်းကဘေးတဲ့ပုံစံမျိုးပေါ့လူတူးချင်းအခွန်ဆောင်ပြီးတော့မှတတွင်းချင်းပေါ့လက်တွင်းလေးတွေဒါလိုင်စင်နဲ့ရကျင်တယ်ရကျင်တဲ့အခါကျတော့အခုဒီအမျိုးသားလွတ်တော်ကအတီးပြုတ်လိုက်တဲ့ဥပဒေချမ်းကဒေသကရကျင်တဲ့ပုံစံနဲ့ကြလုံးဝဆန့်ကျင်နေတယ်ဆန့်ကျင်နေတဲ့အခါကျအငယ်တို့ဒါကန့်ကွက်တယ်သတင်းစာရှင်းလင်းပွဲလုပ်ပြီးတော့လည်းကန့်ကွက်ထားတယ
်။ကြောက်မြတ်တူဖော်ရေးလုပ်မယ်ဆိုရင်လေတွင်းထဲမှာတူးလို့ရနိုင်တဲ့ကြောက်မြတ်ယတနာရှားပါမှုနဲ့ကြုံနေရတာကြောင့်ကြောက်မြတ်တယံဇာတတစ်ခုတည်းကိုသာမိခိုနေတဲ့မြို့ကနေခီးသွွားလုပ်ငန်းနဲ့ဖွံ့ဖြိုးလာတဲ့မြို့ဖြစ်လာဖို့မိုးကုတ်ဒေသခံတွေကဝိုင်းဝန်းကြိုးစားနေကြပါတယ်။မိုးကုတ်မြို့မှာကြောက်တွင်းတွေအပြင်မိုးကုတ်အင်းနဲ့ဗြိတိရှစစ်သည်ညိုင်းတရှိရာဘာနက်ဒေသတိုင်းရင်းသားပေါင်းစုံတို့ရဲ့နေထိုင်မှုဇေယျတွေဟာပြည်တွင်ရောပြည်ပခီးသွွားဧည့်သည်တွေကိုပါဆွဲဆောင်နိုင်မဲ့အချက်ဖြစ်တယ်လို့မိုးကုတ်ဒေသခံဟိုတယ်လုပ်ငန်းရှင်ဦးရောဆက်ကဆိုပါတယ်
ခီးသွွားလာရေးဖွံ့ဖြိုးရေးဆိုတာထက်ကျွန်တော်တို့ဒီမြို့မှာမြို့တူမြို့သားဒီကြောက်နယ်ပဲလှူစားနေတာလှူစားတဲ့ချိန်ကျတော့ဒီကြောက်အသေးဖွဲလေးတွေရောင်းဝယ်လို့တဲ့ချိန်မှာငါကကြားသောခီးသွွားလေးလာတဲ့ချိန်သူတို့ရောင်းတဲ့ချိန်ကျတော့ဈေးလဲပေါ်တော့ဟိုတံမူရှိရှိသူတို့ရောင်းရတဲ့ချိန်ဒီမြို့အတွက်ပေါ့နော်စာဝန်ကြီးအဆင်ပြေမယ်အဲ့တော့ကျန်တဲ့ကျန်တဲ့ဟိုဈေးဆိုင်တန်းနေအစားရောင်းရမယ်အစားတောက်တွေရောင်းရမယ်နောက်ဒါပေမဲ့တကယ်အရေးကြီးတာနိုင်ငံရေးဂျာတာခီးသွားလာမှုလာမတာလည်းကျွန်တော်တို့ဒီမှာရှိတဲ့ထောက်ပွဲမှာလှုပ်ရှားနေနေစေအဲ့ဒီကြောက်နဲ့ပတ်သက်တဲ့ပေါ့နော်ဒီဘဝဒီဟာလေးနဲ့သူတို့ဘဝကိုရင်သားတဲ့အတွက်ပေါ့သူတို့လာလို့ရှိရင်တော့ဟိုလင်းငါးနဲ့အတွင်းမှာကျွန်တော်ထင်တယ်အတိုင်းအတာတစ်ခုရောက်သွားမှာတေချာကိုဖွင့်ပြမယ်ဆိုရင်တော့ပြောတာပါ
ပထမဆုံးအနေနဲ့မြို့ဒေတာနှစ်ပြည့်ပွဲကိုကျင်းပတာကလည်းခီးသွွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့ဒေတာတွင်းတိုးတက်ဖို့ရည်ရွယ်ချက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့နှစ်ပြည့်ပွဲစီစဉ်ကျင်းပတဲ့ကော်မတီဝင်တွေကဆိုပါတယ်
။မိုးကုတ်နှစ်ရှည်ရာကိုကျွန်တော်တို့ကတောင်ကျွန်တော်မြို့ရဲ့လူမျိုးဘာသာပေါင်းစုံအေးချမ်းစွာအတူရှင်တွဲနေထိုင်တဲ့ဂုံပုတ်ကိုကျွန်တော်ဖော်ဆောင်ခြင်းနဲ့ကျွန်တော်မိုးကုတ်မြို့ရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ဆောင်ရွက်ခြင်းနဲ့ပြီးတော့ကျွန်တော်တို့ကြောက်မြေတနာဈေးတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ရည်ရွယ်တယ်ပြီးတော့အလွာဆုံးကဏ္ဍဆောင်အနေမှာဖွံ့ဖြိုးတိုးတက်ပြီးတော့အလောက်ကံအခွင့်အလမ်းတွေဖန်တီးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်ဒေဝပုံစံတောင်တွေကာရင်ထားတဲ့မိုးကုတ်မြို့ဟာနာမည်ကျော်ပြည်တံဗရမ ्या ငမောက်ထွက်ခဲ့တဲ့မြို့လည်းဖြစ်ပါတယ်ဒီဒေသရဲ့တခြားထူးခြားတဲ့ဝိဒေသတစ်ခုကတော့ဘာသာပေါင်းစုံလူမျိုးပေါင်းစုံနေထိုင်ကြတာဖြစ်ပါတယ်ဗမာရှမ်းလီစုဂေါ်ရခာဟိန္ဒူစစ်မွတ်စလင်ပလောင်ချင်းနဲ့ကချင်လူမျိုးတွေနေထိုင်ကြတဲ့ဒီမျိုးလေးမှာမတူညီတဲ့ဘာသာမတူညီတဲ့လူမျိုးပေါင်းစုံနေကြပေမဲ့လေဘာသာတစ်ခုတိုင်းစီရဲ့ရိုးရာပွဲတွေမှာဘာသာစွဲမရှိပဲအတူတူပူးပေါင်းဆောင်ရွက်ကြတာရင်းနဲ့မျိုးရဲ့လေးမျက်နာဖျားမျိုးကိုအပေါ်စည်းကမြင်နိုင်တဲ့ပရမားစေတီချမ်းသာကြီးစေတီဖောင်တော်ဦးဖျားမိုးကုတ်ဆရာတော်ဂူပိတ်မှန်ကင်းချောင်းရေတကွန်ဒေါ်နန်းကြည်တောင်ကြောက်လက်ညိုတောင်မဲနယ်တောင်ပင့်ကူတောင်အံ့ဘွယ်တောင်စတဲ့မြို့ကိုပတ်ထားတဲ့တောင်တွေကခီးသွွားတွေကိုအ धिक ဆွဲဆောင်နိုင်မဲ့နေရာတွေဖြစ်နိုင်တယ်လို့ဒေသခံတွေကယုံကြည်ကြပါတယ်ဒီဒေသကိုနိုင်ငံတကာကပုံမအယုံစိုက်နိုင်ဖို့ရွေးပြီးဒေသခံတွေဦးဆောင်တဲ့မိုးကုံနှစ်ရှိရာပြည့်ပွဲကိုမကြသေးခင်ကပဲစီကားတိုက်မြိုက်စွာကျင်းပတာမှာပွဲကာလအတွင်းနိုင်ငံသားသားအချို့ကိုအကန့်အသတ်နဲ့တုံ့ရက်သွားလာခွင့်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအစိုးရဘက်ကနိုင်ငံသားခရီးသွားတွေကိုအခုချိန်ထိတရားဝင်သွားရောက်လည်ပတ်ခွင့်မပြုသေးပါဘူး။ဒါကြောင့်မို့မိုးကုတ်မြို့ရဲ့ခရီးသွားလုပ်ငန်းဟာထင်သလောက်တိုးတက်ဖို့ခက်ခဲနေစေပါ။အခုလိုနိုင်ငံအကြီးအကဲပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့ကာလမှာမိုးကုတ်မြို့ဟာအရင်ကထက်ပိုမိုဖွံ့ဖြိုးတိုးတက်လာဖို့ဒေသခံတွေကမျှော်လင့်နေကြပါရှင်
။မမေခါတင်ပြတဲ့မိုးကုတ်အနှစ်ရှိရာပြည့်အထူးစီစဉ်ကိုနားဆင်ကြရတာပါမကြခင်မှာအပတ်စဉ်ကဏ္ဍလေးတင်ဆက်ပါမယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းနိုမီတာ32 kHz 9335ရူကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်သွားမှာပါ။အခုတော့သတင်းစာဆရာစီသူအောင်မြင့်တင်ဆက်မဲ့ပြည်တွင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ဒုတိယမျိုးဆက်လက်ထဲ NLD ပါတီပို့ပြီးအားကောင်းလာမှာလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာဖြစ်ပြီး VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့ရက်သတ္တပတ်အတွင်းထူးခြားဖြစ်စဉ်သတင်းတွေထဲမှာသမရအပြောင်းလဲလုပ်တဲ့သတင်းဤသူမြန်မာနိုင်ငံရေးအတွက်အတော့ကိုအရေးပါတဲ့ထူးခြားတဲ့သတင်းတစ်ခုလည်းထွက်ပေါ်ခဲ့ပါတယ်အဲ့ဒါကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းရာထူးတာဝန်အပြောင်းလဲလုပ်တဲ့သတင်းတွေပါအဲ့ဒီထဲမှာလက်ရှိသမ္မတတာဝန်ထမ်းဆောင်နေပြီဖြစ်တဲ့ဦးဝင်းမြစ်ကိုဒုက္ခထတတာဝန်ပေးအပ်တာလဲပါပါတယ်။အဲဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဝန်ဆန်းစုကြည်ကတော့သူ့ရဲ့အဆိုအရသက်တမ်းနှစ်နှစ်ပြည့်တိုင်းပြည်ကိုပြောတဲ့မိခွန်းမှာအလေးနဲ့ထည့်သွင်းပြောသွားတာတွေ့ကြရပါတယ်။သူပြောစကားအရ NLD ပါတီဟာခေါင်းဆောင်မှုတာဝန်ကိုဦးဝင်းမြစ်တို့လိုဒုတိယမျိုးဆက်လက်ကိုလွှဲအပ်ပေးခဲ့ပြီဆိုတာပါပဲ။လက်တော် NLD ပါတီအတွင်းဘာတွေအပြောင်းလဲလုပ်ခဲ့သလဲ။ဒီအပြောင်းလဲဟာအရေးကြီးတဲ့အပြောင်းလဲလားNLD ရဲ့အနာဂတ်ဘာတွေဆက်ဖြစ်လာနိုင်မလဲဆိုတာကုတပတ်သုံးသပ်တင်ပြသွားပါမယ
်။ NLD ပါတီတွင်အပြောင်းလဲတွေကတော့ဦးဝင်းမြင့်ကိုဒုဥက္ကဋ္ဌ1ဒေါက်တာစောမြင့်မောင်ကိုဒုဥက္ကဋ္ဌ2တာဝန်ပေးအပ်ခဲ့ခြင်းပါ။အရင်ကဒီရာထူးတာဝန်နေရာမျိုးမရှိခဲ့ဘူးပါဘူး။နောက်ထပ်အပြောင်းလဲတစ်ခုကတော့ဝိုင်းရင်ခေါင်းဆောင်ဦးဝင်းထိန်အပါအဝင်ဦးအောင်ကျိုင်ဦးကျော်ခင်မန်းကျော်ညီတို့၄ယောက်ကိုတဘာပတိအဖွဲ့ဝင်ဖြစ်သတ်မှတ်လိုက်ခြင်းပါပဲ။နဂိုကတဘာပတိဖွဲ့တဲ့မှာနာယကသူရဦးတေဦးနဲ့ဦးလဖေ2ယောက်ရှိနေပြီးသားပါအခု4ယောက်နဲ့ပါပေါင်းရင်တဘာပတိဖွဲ့ဝင်စုစုပေါင်း6ယောက်ဖြစ်သွားမယ်သဘောပါနောက်တတိယအပြောင်းလဲကတော့ဒေါက်တာစောမြင့်မောင်နဲ့ဒေါက်တာမျိုးညွန့်တို့2ယောက်ကိုပါတီပြောရေးဆိုခွင့်ရှိသူတွေအဖြစ်သတ်မှတ်ပေးလိုက်ခြင်းပါပဲအခုလိုအပြောင်းလဲလုပ်လိုက်တဲ့အတွက်အတွေ့အမှုအဖွဲ့ဝင်အရေးအတွက်ရော့သွားပြီးဦးညံဝင်းနဲ့ဦးဟန်သားမြင့်2ယောက်ပဲကျန်ရစ်ပါတယ်ဒီအပြောင်းလဲကိုထူးခြားတဲ့အပြောင်းလဲဖြစ်သတ်မှတ်ရတာဟာအရင်က NLD ပါတီမှာဒေါအောင်ဆန်းစုကြည်ပြီးရင်နံပါတ်1နေရာသတ်မှတ်ထားတာမရှိပါဘူးဒီအတွက်မြမနိုင်ငံရေးကိုစိတ်ဝင်စားတဲ့ပြည်ရင်းပြည်ပနိုင်ငံရေးသမားတွေနဲ့သတင်းမီဒီယာတွေပညာရှင်တွေကြားမှာဒေါအောင်ဆန်းစုကြည်ပြီးရင်သူ့နေရာမှာဘယ်သူဆက်ခံမလဲဆိုတဲ့မေးခွန်းထုတ်နေခဲ့ကြတာနှစ်ကာလအတော်ကြာပါပြီအခုအဲ့ဒီမေးခွန်းရဲ့အဖြစ်ကိုပေးပြီးသားဖြစ်သွားပါပြီလက်ရှိနိုင်ငံတော်သမ္မတဦးဝင်းမြင့်ဟာ NLD ပါတီမှလည်းဒေါအောင်ဆန်းစုကြည်ကိုဆက်ခံမဲ့ခေါင်းဆောင်ဖြစ်လာမှာပါ။ဒါရီမကနိုင်ငံရဲ့အထွတ်အထိပ်နိုင်ငံတော်သမ္မတရာထူးကိုလည်းရယူထားပြီးမို့ဒေါအောင်ဆန်းစုကြည်အနားယူလိုက်ရင်ဖြစ်စီရုတ်တရက်နာမကျန်းဖြစ်ရင်ဖြစ်စီဦးဝင်းမြင့်ဟာနံပါတ်1ခေါင်းဆောင်အဖြစ်အခိုင်အမာကျန်ရစ်မဲ့သဘောဖြစ်ပါတယ်။ဒါဟာအတော့ကိုထူးခြားတဲ့အနေအထားပါ
။ဘယ်လိုပဲဖြစ်ဖြစ်လက်ရှိဒေါအောင်ဆန်းစုကြည်ရောဦးဝင်းမြင့်ပါနှစ်ယောက်စလုံးအစိုးရရန်ရာတွေရောက်နေတဲ့အတွက်ပါတီအရေးကိစ္စတွေမှာဝင်ပါလို့တော့မရပါဘူးပြီးခဲ့တဲ့2016ခုနှစ်ဒေါ်ဆန်းစုကြည်အစိုးရအဖွဲ့ခေါင်းဆောင်အဖြစ်တာဝန်ယူရတော့ပါတီကိုဦးဝင်းထိန်ပါဝင်အတွင်းမှုအဖွဲ့ဝင်9ယောက်လက်ထဲထည့်ထားခဲ့ပါတယ်အခုဒီချိန်ဖွဲ့စည်းပုံပြောင်းလိုက်ပြီးမို့ပါတီအရေးကိစ္စလို့ဆိုရင်မန္တလေးတိုင်းဝန်ကြီးချုပ်လည်းဖြစ်ပါတီဒုက္ခထနှစ်လည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ဟာအဓိကခေါင်းဆောင်နေရာရောက်သွားပါပြီအရင်အတွင်းမှုအဖွဲ့ဝင်9ယောက်စနစ်တုန်းကလို့သူ့လိုလိုငါလိုလိုပြဿနာတက်เสียသိရှိတော့မှမဟုတ်ဘူးလို့မန်းဆာရပါတယ်နောက်ပြဿနာတစ်ခုကအငင်းပွားစရာခေါင်းဆောင်တယောက်ဖြစ်တဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ရဲ့နေရာပါအခုတဘာပတိအဖွဲ့ဝင်ဖြစ်သွားပြီဖြစ်တဲ့အတွက်အခြားအသက်ကြီးရင်ဝါရင်တဲ့ခေါင်းဆောင်ပိုင်းနဲ့အတူဒုတိယမျိုးဆက်တွေဥဆောင်တော်မဲ့ပါတီအလုံးမှုဆောင်အဖွဲ့ကိုအကြံဉာဏ်ပေးတာဝန်ရဏမျိုးလောက်ပဲလုပ်ကြရပါတော့မယ်ကိုယ်တိုင်ကိုယ်ကျဆုံးဖြတ်ရမယ့်အနေအထားမျိုးမဟုတ်တော့ပါဘူးပါတီအတွက်ပြောရေးဆိုခွင့်ရှိသူတွေကိုလည်းသတ်မှတ်ပြီးဖြစ်တာကြောင့်အခြားဘာပြဿနာမှရှိတော့မှာမဟုတ်ဘူးလို့မ ပန်းဆရပါတယ
်ပြောရရင်1988ပြည်သူ့ရေတော်ဘုံကြီးကပေါက်ဖွားလာတဲ့ NLD ပါတီဆိုတာဟာဒေါ်ဆန်းစုကြည်ရှိရင်သူကဦးဆောင်သူ့ကိုနေအကျေချုပ်ချထားရင်လွှတ်ပေးဖို့တောင်းဆိုရင်ပါတီမပြတ်ယုံထိန်းထားရင်ဒေါ်ဆန်းစုကြည်ကိုစောင့်မျှော်နေတတ်တဲ့ပါတီတစ်ခုဖြစ်သားရှိခဲ့ပါတယ်ဒါကြောင့်လဲဒေါ်ဆုလွတ်ရင်ပါတီလှုပ်ရှားမှုရှင်သန်နေပြီးဒေါ်ဆုကိုအကျေချုပ်ချထားလိုက်ရင်တက်ကြီးဝါကြီးပါတီခေါင်းဆောင်ကြီးတွေတပတ်တခါယုံတဲ့အခမ်းအနားတွေမှန်မှန်ကျင်းပဒေါ်ဆုကိုလွှတ်ပေးရင်မှန်မှန်တောင်းဆိုတာလောက်အပြင်အခြားဘာမှတက်တက်ကြွကြွမလုပ်တဲ့မလုပ်နိုင်တဲ့ပါတီလို့တောင်ပြောနိုင်ပါတယ်အချင်းအတော်များများမှာပါတီခေါင်းဆောင်တွေကိုဘာသာကိုဥဆောင်လှုပ်ရှားနေတာထက်ဒေါ်စုစီသွားတွေ့သူတွေတည်ဆောင်လာတဲ့ညွှန်ကြားချက်တွေအတိုင်းလှုပ်ရှားခဲ့တာလေနှစ်ပေါင်းများစွာပါပဲပုံပြလင်းလင်းပြောရရင်ဒေါ်စုမရှိရင်ကောင်းကောင်းမရှင်သန်နိုင်တဲ့ပါတီအမျိုးအစားပါနမူနာအားဖြင့်ဒေါ်အောင်ဆန်းစုကြည်နေအိမ်အကျယ်ချုပ်ကနေမလွတ်မြောက်သေးခင်ပါတီကိုအပြည့်အဝဥဆောင်မှုမပေးနိုင်သေးတဲ့အချိန်2010ပြည့်ရွေးကောက်ပွဲအကြိုနဲ့ရွေးကောက်ပွဲကာလကိုကြည့်ရင်သိနိုင်ပါတယ်အဲ့ဒီကာလကရွေးကောက်ပွဲဝင်မဝင်ပါတီတွင်းသဘောထားကွဲလွဲမှုတွေဖြစ်ခဲ့ပြီးဝိုင်းရင်ပါတီခေါင်းဆောင်တချို့ပါတီကနေစွန့်ခွာပါတီခွဲထောင်သွားတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။အလားတူ2015ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရပြီး2016ဒေါ်အောင်ဆန်းစုကြည်အစိုးရအဖွဲ့ကခေါင်းဆောင်နေချိန်ပါတီကိစ္စဥဆောင်မှုမပေးနိုင်ချိန်အတူရင်းမှုအဖွဲ့ဝင်9ယောက်နဲ့ထားရစ်ခဲ့ပါတယ်။ဥဆောင်သူတိတိကျကျမရှိတဲ့ဖွဲ့စည်းပုံအရအဲ့ဒီ9ယောက်အတွင်းသဘောထားကွဲကြပြီးပြဿနာအမျိုးမျိုးတက်ခဲ့တာလဲအားလုံးသိကြပြီးဖြစ်တဲ့အတိုင်းပါပဲ NLD ပါတီရဲ့ဆုံးဖြတ်ချက်ဟာနေပြည်တော်ဘက်ကဆုံးဖြတ်သလားရန်ကုန်ရုံးချုပ်ကဆုံးဖြတ်သလားမကွဲမပြားဖြစ်ခဲ့ကြတယ်လို့နေပြည်တော်ဘက်ကဆုံးဖြတ်တာကိုရန်ကုန်ဘက်ကမသိရန်ကုန်ဘက်ကလှုပ်ရှားမှုနေပြည်တော်နဲ့မဆိုင်တယ်လို့တော့ဖြစ်နေကြတာပါ
ဘယ်လိုပဲဖြစ်ဖြစ်အခုဆိုတိကျတဲ့ဆက်ခံမဲ့သူတိကျတဲ့ဖွဲ့စည်းပုံရှိနေပြီမို့လက်ရှိ NLD ကိုခေါင်းဆောင်တော်မဲ့သူတွေအနေနဲ့ပါတီရဲ့ရေရှည်နဲ့ရေတို့လောက်ရမဲ့ policy အစ်စ်တွေချမှတ်ဖို့လိုနေပါပြီဒီနေရာမှာပါတီရဲ့ထိတ်ဆုံးခေါင်းဆောင်နှစ်ယောက်အစိုးရအဖွဲ့ထဲရောက်နေတာမို့ပါတီအနေနဲ့အရာရာကိုခေါင်းဆောင်မှုပေးရမယ်ဆိုတဲ့မူကိုတော့ကျင့်သုံးနိုင်မှာမဟုတ်ပါဘူးဒီအတွက်ဘယ်ကိစ္စတွေဆိုအစိုးရအဖွဲ့ထဲကခေါင်းဆောင်တွေကဆုံးဖြတ်လိုက်မယ်ဘယ်ကိစ္စတွေဆိုရင်တော့ပါတီကဥဆောင်မှုနေရာရယူလုပ်ကင်ရမယ်ဆိုတဲ့မူရှိထားဖို့လိုပါတယ်တခုခုဆိုရင်ဒေါ်ဆန်းစုကြည်ကဆုံးဖြတ်ပေးမယ်ဆိုတာမျိုးဟာလက်တွေ့မကျတော့သလိုပါတီအတွက်အစိုးရအဖွဲ့အတွက်တိုင်းပြည်အတွက်အန္တရာယ်လည်းများတဲ့အပြစ်မှုမျိုးပါဒီအတွက် NLD လက်ရှိခေါင်းဆောင်ဒုတိယမျိုးဆက်တွေအနေနဲ့ပါတီရဲ့လုပ်ငန်းဆောင်တာတွေပါတီတိဆောက်ရေးဆိုင်ရာကိစ္စတွေကိုပြန်လည်ဆန်းစစ်ပြီးစနစ်တကျကင်တွယ်ဆောင်ရွက်သင့်ပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ရင်းနာစရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အပြီးမှာတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။နောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေအတွက်လည်းမြစ်တာတေးလက်ဆောင်ပြင်းနဲ့မြန်မာတချင်းလေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါလိမ့်ရှင်။အခုအရင်ဦးဆုံးတော့ VOE Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ပေးတဲ့ Radio Show တွေနောက်ပြီးတော့ရုပ်မြင်သံကြားတင်ဆက်မှုတွေကိုနားဆင်အားပေးပြီးတော့မတ်ချက်တိုလေးတွေရေးလာကြတဲ့သောရရှင်တွေရဲ့မတ်ချက်တိုလေးတွေကိုပြောပြပေးကြပါမယ်။ချစ်ချွန်ဆန်ဆိုတဲ့သောရရှင်ကဖုန်ကြီးကျောင်းသားဘဝတွေကနားထောင်ခဲ့တာအခုထိပါတယ်။ကျွန်တော်အသက်က35နှစ်ဝန်းကျင်ရှိပါပြီ။ VOE ကိုအမြဲတမ်းအားပေးထောက်ခံနေပါတယ်ဆိုပြီးရေးလာပါတယ်။ချွချွန်မောင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ VOE ။ VOE မိသားစုတွေနေ့တင်မှာအရာအလုံးအဆင်ပြေပါစေလို့ဆုတောင်းပေးပါတယ်တဲ့။အထူးကျေးဇူးတင်ပါတယ်နော်။ထွန်းထွန်းဆိုတဲ့တော်ရရှင်ကလည်း VOE ဝိုင်းတော်သူဝိုင်းတော်သားတွေဘေးရန်ကင်းကွာကိုစိတ်နှပါကျမ်းမာချမ်းသာကြပါစေလို့ဆုတောင်းလာကြပါတယ်။အခုလိုမျိုးကျေးဇူးတင်စကားလေးတွေနောက်ပြီးတော့မေတ္တာစုမွန်တော်တော်လေးတွေရေးလာပေးတဲ့အတွက်အထူးကိုကျေးဇူးတင်ရပါတယ်။အမောဖန်နေလည်းပြေးရပါတယ်နော်။တော်ရရှင်ဖေကျော်ကတော့အမှန်တရားသတင်းတွေနဲ့မြန်မာပြည်အကျိုးရှေးရှုပေးရင်တော့ဗမ်လိုက်တဲ့သတင်းဌာန VOE Voice of America ကိုနားဆင်ပါမယ်။ကြိုဆိုပါတယ်တဲ့။အားပေးကြတဲ့တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်။မြန်မာနိုင်ငံကနေပြီးရန်ကုန်က VOA မြန်မာစာရိုက်တက်တာအမှတ်855ကိုစာထည့်လာတဲ့သောရရှင်ရဲ့အစာတွေကိုလည်းလက်ခံရရှိတာပါဒီထက်ကသောရရှင်တယောက်ကနာမည်တော့ရေးမထားပါဘူးကျမ်းမာချမ်းသာပါစေဆိုပြီးတော့ VOE ကိုစာမေးရတာကြားလို့ပါဆိုတော့စာရေးပြီးတော့ခုလိုမျိုးကျေးဇူးတင်စကားပြောလာပါတယ်အထူးကျေးဇူးတင်ပါတယ်နော
် VOE မြန်မာပိုင်းစီစဉ်လူကြီးများများနဲ့အမကြီး VOE ဝိုင်းတော်သူဝိုင်းတော်သားများနှစ်သက်ကူအချိန်ကာမှာအားလုံးကျန်းမာချမ်းသာပြီးလူရင်းစံနာတစ်လုံးတစ်ဝါးနဲ့ပြည့်ပါစေလို့ဆုတောင်းရင်းနဲ့ကျွန်တော်စာရေးလိုက်ပါတယ်ခင်ဗျာအကြောင်းမှာတော့စာမေးရတာကြားလို့ VOE ဝိုင်းတော်သူဝိုင်းတော်သားများအထူးသတိရပြီး VOE မြန်မာပိုင်းစီစဉ်အားလုံးကိုလည်းချမ်းနှစ်သက်တယ်လို့အမြဲတမ်းနားထောင်အားပေးလျက်ပါကျွန်တော်အချိန်နှစ်သက်ဆုံးကတော့တိတ်ပန်တဲ့နည်းပညာအစီအစဉ်မှာတခြားအစီအစဉ်တွေလည်းအလွန်ကောင်းမွန်ပြီးသတင်းတူများလည်းကြားသိနားထောင်ရသဖြင့်ဂုဏ်ယူမိပါကြောင်းပါခင်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးနှစ်သက်ကူအချိန်ကာမှာကျန်းမာချမ်းသာပါစေလို့ဆုတောင်းမေတ္တာပို့သလိုက်ရပါသည်ခင်ဗျာ
ဟုတ်ကဲ့ပါဒါကတော့မြန်မာနိုင်ငံကစားလိုက်ကနေပြောမြန်မာနိုင်ငံမှာရှိတဲ့ VOA စားလိုက်တတအမှတ်ကိုစားထည့်လာတဲ့တော်ရရှင်ရဲ့ကျေးဇူးတင်စားလေးပါအခုလိုမျိုးတကူတကစားပိုးကကုံနောက်ပြီးတော့အချိန်ကုန်ခံပြီးတော့စားရေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုလိုစားပိုးကကုံအချိန်ကုန်ခံပြီးတော့စားရေးပေမဲ့လည်းစားရည်ပြန်ကြားတယ်မကြားရလို့အလွန်ပဲစိတ်ပူရပါတယ်အမတန်လဲစိတ်ဖြစ်ရပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့ကျမတို့ VOE ကိုအမြဲတမ်းစားရင်းနေကြကေတုမတီကတပင်တိုင်းမင်းသားကြီးကိုကြီးမျိုးတန်ဖြစ်ပါတယ်ကိုကြီးမျိုးတန်ရေးလာတာကတော့
2019စတေမာလာ26ရက်နေ့ကစားရသော500ချက်2019အော်တိုဘာလာဒီယနီကစားရဆောင်500ချက်2018ဇန်နဝါရီလနေ့ရက်နေ့ကဝါရှင်တန်တိုက်ရိုက်စားရဆောင်1000ချက်အကုန်ခံပြီးပို့ပေမဲ့လုံးဝမရောက်ပါဘူးဗျာအလုံးမရှိအကင်မရှိဘီယာဘူးရေတံဘူးကောက်ပြီးတော့မစားရမတော့ရဲ့စားရီထည့်နေပေမဲ့လုံးဝပြန်ကြတဲ့မကြရလို့မြမစားရိုက်ကိုစိတ်တူဒေါသထွက်နေပါလေရောက်ရသားနဲ့မပြန်ကြရင်တော့ VOE ကိုရော်ကြီးသုံးစတောင်းခံခြင်းပါလေမရောက်လို့မပြန်ကြရင်တော့မြန်မာနိုင်ငံခြားစာဘုဌာနကိုတိုင်မယ်ဗျာရန်ကုန်စာရိုက်ကိုထဲတဲ့စာကိုအမေရိကန်တန်ယုံကစာရီသွားယူတာလားမြန်မာဝန်တန်းကသွားပို့တာလားတဲတဲကွဲကွဲမသိရလို့မတိုင်ပြစ်သေးတာပါကျွန်တော် VOA ကိုနားထောင်လာတာ35နှစ်ကျော်ပါပြီအခုအသက်68နှစ်ထဲရောက်နေပါပြီအခုတည်းကဒီနေ့ကို3ချိန်နားထောင်ပါတယ် VOA ကိုတစ်ခါတည်းရနားထောင်တဲ့သူကတော့ VOA ကိုဆဲရီတိုင်းထွားမယ်အဲ့ဒီလူတွေကနိုင်ငံရေးကိုဘာမှနားမလည်တဲ့လူတွေမို့နားလည်ပေးလိုက်ပါရရတိုင်းမှာစန့်ကျင်မဲ့သဘောထားရှိတယ်ဆိုတာနားလည်ထားရင်ဖြေသားပါတယ် VOA ကသတင်းတိကျမှန်ကန်တဲ့ဗစ်မလိုက်ဘူးသတင်းတီးပြချက်ရမှထုတ်ပြန်တယ်ဆိုတာကိုလည်းတချို့ကနားမလည်ကြပါဘူးဗျာကျွန်တော် VOA တိုင်းဆွေးနွေးခန်းတွေသူယုံကြည်ရာတွေကိုဆွေးနွေးပြောဆိုခြင်းပေမဲ့လက်ကင်ဖုန်းမရှိပါဘူးအီးမေးလ်လည်းမသုံးနိုင်ပါဘူးတချို့ခေါင်းစဉ်လေးတွေကကျွန်တော်တို့လိုတာမန်စီးရင်သားတွေဆွေးနွေးလို့ရတဲ့ခေါင်းစဉ်လေးတွေပါနောက်ပိုင်းနောက်ကျရင်လည်းဖတ်ပေးပါစာနဲ့ဆွေးနွေးပါမယ်စာမရလို့စိတ်တူနေတာပါဗျာ။ gain ဆီယာမဒေါ်ဤတနာကျော်ကြီးပြောစရာကြီးရေးစရာကြီးကတော့အများကြီးရှိပါလေ။ဒီစာလဲရောက်မှရောက်ပါမလားလို့စိုးရိမ်နေမိပါလေ။2018ပြည်ကရင်လဲရောက်လာပါလေ။ကျေးဇူးအထူးတင်ပါတယ်။ဝိုင်းတော်သားအားလုံးမြမနှစ်သစ်မှာကိုစိတ်နှဖျားကျမ်းမာကြပါစေဗျာ
။ကိုကြီးမြတ်တန်ရေးဒီစာတော့ကျမလက်ခံရရှိလို့စာပြန်ပေးလိုက်တာကြားမယ်ထင်ပါတယ်နော်။မနှစ်ကလဲတေးတောင်းစာတွေရရှိပါတယ်ကျမပြန်ကြားပေးပါတယ်။မကြားလိုက်တာလားမသိ။မစားရမတော့ရဲ့ဒီပတ်စံတွေစုပြီးတော့စားထည့်နေရဆိုလို့လည်းအထုကိုစိတ်မကောင်းဖြစ်ရပါတယ်နော်။ကျမကလည်းစားရရင်ရချင်းပြန်ကြားပေးပါလေလို့ပဲပြန်ပြီးတော့ပြောချင်ပါတယ်ရှင်။အခုတော့ကိုကြီးမျိုးတန်ရဲ့အစာရှိရှိလေးလည်းကျမအစာဆုံးဖော်ပြလိုက်ပါတယ်နော်။နေ့ရှိလာများအခုလို VOE ကိုနားဆင်အားပေးလာတာအထုကျေးဇူးတင်ပါတယ်။ရုံးမြင့်တန်ကြအစီအစဉ်ကိုလည်းအဆင်ပြေကြည့်ရှုအားပေးပါအောင်လို့ပဲဖိတ်ခေါ်ချင်ပါတယ်နော်။တော်ရရှင်နေနေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့ရေးပို့လာကြတာတွေလည်း VOE ကလက်ခံရရှိပါတယ်။အဲ့ဒီထဲကတော်ရရှင်တယောက်တခြားတော်ရရှင်တွေကိုသိစေချင်လို့သူရေးလာတဲ့စာပါ။ကျမတို့ VOE ကနေပြီးတော့တလောတော့ကပဲမြန်မာနိုင်ငံအမေရိကန်ပြည်ထောင်စုမှာနိုင်ငံသားလျှောက်ထားသူမြန်မာဒုက္ခသည်တချို့အမေရိကန်လူဝင်မှုကြီးကြပ်ရေးကပြန်ပြောစီစဉ်နေတယ်ဆိုတဲ့သတင်းကိုထုတ်လွှင့်ပေးလိုက်ပါတယ်။အဲ့သတင်းကို VOE ကနားဆင်ပြီးတော့အဲ့သတင်းနဲ့ပတ်သက်လို့ပြန်ပြောရေးလာတဲ့တော်ရရှင်တယောက်ကမိုးဆက်ဖြစ်ပါတယ်။သူကအဲ့လိုမျိုးကြုံတွေ့နေရတဲ့သူတွေအတွက်အကူအညီဒီနေရာမှာရနိုင်ပါတယ်ဆိုပြီးတော့သတင်းပေးလာတာပါ
။ Causeway အကြောင်းကိုအများသိအောင် BAIC Interview လုပ်ပြီးတော့တင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့လောက်ကကကနေ Interview ကို Causeway ရတဲ့သူတွေအတွက် Causeway ရဲ့ဘာသာပြန်အကြံရှင်းလင်းတွေအကြံပေးထားတာတွေရှင်တွေကကူညီပေးနိုင်ဖို့တွေ့ဆုံပွဲစတဲ့သတင်းအသစ်တွေကို refugee ကူညီရေးယုံအများကြီးနဲ့အဆက်အသွယ်လှုပ်ထားပြီးတော့ news collection Burmese Facebook စာမျက်နှာမှာတင်ပေးနေပါတယ်
။ဟုတ်ကဲ့အရင်ဆုံးကိုမိုးဆက်ကိုကျေးဇူးတင်ပါတယ်လို့ဒီဖြစ်ရမျိုးနဲ့ရင်ဆိုင်နေရတဲ့ VOA သောရရှင်ရဲ့ကိုစား
ကျေးဇူးတင်စကားပြောချင်ပါတယ်နော်။သူပြောသလိုအမေရိကန်ပြည်ထောင်စုမှာနိုင်ငံသားရှောက်ထားနေတဲ့တချို့ပြန်စီစစ်တာနဲ့ကြုံတွေ့နေရတယ်ဆိုလို့ဒီကိစ္စနဲ့ပတ်သက်ရင်တော့သူပြောထားတဲ့ Facebook စာမျက်နှာပေါ်က News Collection Burmese ဆိုတဲ့စာမျက်နှာမှာလာပြီးတော့ဒီအဲ့ကိစ္စနဲ့ဆိုင်တဲ့အကြောင်းအရာတွေကိုဖတ်ရှုလို့ရတယ်လို့သူတို့အဲ့လိုကိစ္စမျိုးတွေကိုလိုက်ပြီးအခုညင်ပေးတဲ့လူတွေနဲ့လည်းဆက်သွယ်လို့ရပါတယ်ဆိုပြီးတော့ရေးထားတာပါ။ကျွန်မအဲ့စာမျက်နှာကိုလည်းတွားကြည့်မိပါတယ်။အဲ့စာမျက်နှာပေါ်မှာလည်းသူပြောထားတယ်လို့ပဲဒီအကြောင်းအရာနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ထားတဲ့အတွက်ကြောင့်မလို့ဒီလိုအခြေအနေမျိုးနဲ့ရင်ဆိုင်နေရတဲ့သောရရှင်နေအနေနဲ့အကူအညီတစ်ဖက်တစ်လမ်းကရနိုင်ပါတယ်နော်။အဲ့စာမျက်နှာကိုတွားကြည့်ကြည့်ပါလို့ကျွန်မကိုမိုးဆက်ပြောထားတာလေးကိုပြန်ပြီးတော့သတင်းပါချင်ပါတယ်။နေပြည်တော်ကသောရရှင်တယောက်ရင်ဖွင့်လာတာကတော့သူတို့ရက်ွက်ကကျမ်းမာရေးအခြေအနေကိုစိုးရိမ်လို့ပါဆိုပြီးတော့အခုလိုစာရေးလာပါတယ်။နာမည်တော့ရေးမထားပါဘူးရှင်
။နေပြည်တော်တကုံးမြို့နယ်ကံကြီးမွေးမြူရေးဆောင်တက်မှာရှိတဲ့ CP အသားတို့ချက်ချံတွေမှာစီးကန်းနဲ့အညီမွေးမြူတာမျိုးမလုပ်လို့ရင်တွေပေါက်ဖွားမှုနှုတ်မြင့်ပြီးတော့ပတ်ဝန်းကျင်နေအိမ်တွေကလူတွေအတွက်ကျမ်းမာရေးအခြေအနေမသင့်တော်ပါဘူး။တာဝန်ရှိပုဂ္ဂိုလ်တွေသိဖို့ VOA ကနေတဆင့်အကြောင်းကြားပါတယ်ဗျာ
။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်။နောက်ပိုင်းမှာတော့ VOA တိချစ်တော်ရရှင်တွေကိုမြန်မာသချင်းလေးတို့နဲ့ဆက်ပြီးတော့ဖျော်ဖြေသွားဖို့ရှိပါတယ်နော်။ Tomorrow VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာတိတချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင်မွေးနေ့ဒေတောင်းလာသူတွေအတွက်မေတ္တာဒေလက်ဆောင်ဖြစ်တဲ့မြမသချင်းလေးတို့နဲ့ဖြောပြပေးကြပါတယ်ရှင်။အေပြီလမွေးနေ့အတွက်မေတ္တာဒေလက်ဆောင်တောင်းထားကြရတဲ့အထက်မှာတော့အေပြီလ2ရက်နေ့မွေးနေ့ကြာရောက်တဲ့မမဆန္ဒအတွက်အမတ်တရား3ရနေတဲ့ဝါရှင်တန် DC ကတငယ်ချင်းဖြစ်သူကသူ့အတွက်မွေးနေ့မေတ္တာဒေလက်ဆောင်သချင်းတောင်းပါတယ်။အေပြီညီမနှစ်ယောက်ဖြစ်ကြတဲ့ဘီဘီစင်နဲ့ KK တို့အတွက်ကိုကိုညာနဲ့ BB ကမွေးနေ့မေတ္တာဒေလက်ဆောင်ပါပါတယ်။အေပြီလ6ရက်နေ့မွေးနေ့ရှင်လေးလေးဝင်နိုင်တဲ့9ရက်နေ့မွေးနေ့ရှင်လေးလေးမျိုးဝေတို့ကိုကျမ်းမာစိတ်ချမ်းသာရှိစေဖို့အတွက်တူတူမတတိုက်ကဆူတောင်းပေးလာပါတယ်။လာမယ့်အေပြီလ12ရက်နေ့မှာမွေးနေ့ကြာရောက်မဲ့တိတ်ချရတဲ့ညီမဆုံဆုံခေါ်မအေးပြေဆောင်အတွက်မွေးနေ့ဆူတောင်းပေးခြင်းပါတယ်လို့ဒုမမကအစာရေးလာပါတယ်။မိသားစုတာဝန်ခြေပြွန်ပြီးတော့မိဘတွေကိုရင်အုပ်မကွာစောင့်ရှောက်ပေးတဲ့ချစ်လာစွာသောတူရီတော်ညီမလေးအေပြီလ12ရက်နေ့မွေးနေ့မှာဒီမွေးနေ့ပေါင်းများစွာတက်ရှိကျမ်းမာစိတ်ချမ်းသာစွာနဲ့မိသားစုကိုစောင့်ရှောက်နိုင်ပါစေကြောင်းအမေရိကန်ပြည်အောင်စုရောက်မမကြီးခင်ခင်အလန်မဲခွေကဆူတောင်းပေးပါတယ်မွေးနေ့အမတ်တရားတခြင်းလေးတောင်းကျင်ပါတယ်ဆိုပြီးတော့ထွင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တခြင်းလေးဖွင့်ပြပေးပါလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆူထားတဲ့တခြင်းလေးနဲ့ပဲအေပြီလမွေးနေ့ရှင်နေအားလုံးရောနောက်ပြီးတော့ VO ရဲ့တိတ်ချေသောရရှင်နေအားလုံးတွေရောနောက်ပြီးတော့အခုဆိုရင်လည်းမကြခင်မှာကြားရောက်မဲ့တကြံနှစ်တကူချိန်ခါအတွဲထိုင်းနိုင်ငံကနေပြီးတော့ရတဲ့ရက်ကလေးတွင်စူးစားပန်းစားအိမ်ပြန်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတွေအားလုံးအတွက်ကော VOE ကမေတ္တာဒေလက်ဆောင်ဒီသချင်းလေးနဲ့ဖြောပြပေးကြပါရနော်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်ထွင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးလောကရဲ့လမ်းများပေါ်ရှောင်သွားရင်မောမနာနေလုံသားကလွန်ဆလုတန်တာမီ
Yes, sir.
င်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်အားလုံးချက်မြေထွေးလူလူနဲ့နေရာမေးအိမ်လေးတိလိုက်ရတဲ့အချိန်ကျတော့ကျွန်တော်ကဟိုးဝေးကြီးမှာရောက်ရှိနေခဲ့တယ်လေရိုသားတဲ့
ဒီတချင်းလေးနဲ့ပဲဂျိနာနှစ်သိမ့်လိမ့်မယ်လို့ထင်ပါတယ်ခင်ဗျာမအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍအပြီးမှာတော့အခုတခါကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုကုငိညာကတင်ဆက်မှာပါဒီတစ်ပတ်မှာတော့ဖင်လန်နိုင်ငံကနိုင်ငံခြားဘာသာစကားတင်ကြားတဲ့အခါဆက်ရုပ်ဆရာတွေတင်တာကကလေးတွေကိုပို့ပြီးအတက်မြန်စေတယ်လို့ဆိုပါတယ်ဗြိတိန်နိုင်ငံမှာတော့ကဘာချန်ပီယံဖန်ဂိုလီလုံးပစ်ပြိုင်ပွဲမှာဂျာမနီအသင်းကအနိုင်ရသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကူငိမ့်ညာနဲ့အတူမအီတန်စင်ကပြောပြမှာပ
ါဖင်လန်နိုင်ငံကကျောင်းတွေမှာဆက်ရုပ်ဆရာတွေနဲ့စတင်စမ်းသပ်တင်ကြားနေကြပါတယ်တင်ကြားရေးပိုကောင်းလာစေဖို့အခုလိုစမ်းသပ်တာလည်းဖြစ်ပါတယ် Elias ဆိုတဲ့ဘာသာစကားသင်ပေးတဲ့ဆက်ရုပ်နဲ့သင်ချာသင်ပေးတဲ့ Overbot ဆက်ရုပ်နှစ်ခုကိုအသုံးချစမ်းသပ်နေတာလည်းဖြစ်ပါတယ်Elias ဟာဘာသာစကား23မျိုးကိုနားလည်ပြောဆိုနိုင်ပြီးတော့ကျောင်းသားတွေကထပ်ခါထပ်ခါမေးရင်လည်းစိတ်မရှည်ဖြစ်တာမျိုးမရှိပါဘူး။ကျောင်းသားတွေအနေနဲ့လည်းဆက်ရုပ်ကိုမေးရတာဖြစ်တဲ့အတွက်ရှက်စရာလည်းမလိုသလိုဆက်ရုပ်ဟာကိုရီးယားနာမည်ကြီးသချင်းတစ်ပုဒ်ဖြစ်တဲ့ Gangnam Style သချင်းတဲကလိုပုံစံမျိုးနဲ့လည်းကနိုင်ပါတယ်။လူတူဆက်ရုပ်ဟာဘာသာစကားသင်ကြားမှုအထောက်အကူအစီအစဉ်တွေပါဝင်ပြီးတော့ကျောင်းသားတွေစိတ်ဝင်တစားသင်ယူခြင်းလာအောင်ဆွဲဆောင်ပါပါ။ကလေးတွေကိုအင်္ဂလိပ်လိုနဲ့ Finnish ဘာသာစကားနဲ့ဆက်သွယ်ပြောဆိုမှာဖြစ်ပြီးတော့ကျောင်းသားတယောက်ချင်းစီရဲ့ဘာသာစကားအရေးချင်းပေါ်မူတည်ပြီးမိကုန်းနဲ့အဖြေတွေကိုပြောင်းလဲသွားနိုင်ပါတယ်။သင်ချာသင်ကြားပေးတဲ့ Overbot ကတော့ဈေးကွက်ကလေးနဲ့တူပြီးအမြင့်ပေ10လက်မှလောက်ရှိပါတယ်။ဆက်ရုပ်တွေဟာဘာသာစကားနဲ့သင်ချာကျွမ်းကျင်မှုတွေရှိနေပေမဲ့လည်းကလေးတွေကိုတော့စီကန်လိုက်နိုင်အောင်သင်ကြားပေးနိုင်စွာမရှိသေးပါဘူး။အဲဒါကြောင့်လာမယ့်နှစ်တည်းအတွင်းဆရာဆရာမတွေရဲ့နေရာကိုဆက်ရုပ်တွေနဲ့အစားထိုးနိုင်ဖို့အများကြီးလိုပါသေးတယ်ခင်ဗျာ
အင်္ဂလန်တောင်ပိုင်းမှာကျင်းပတဲ့ကမ္ဘာဖန်ဂေါ်လီရိုက်ပြိုင်ပွဲမှာဂျာမနီအသင်းပိုဆွဲသွားပါတယ် The Greyhound အရက်နဲ့စားတောက်ဆန်ကရည်ရည်နားတဲ့နေရာမှာကျင်းပခဲ့တဲ့ဒီပွဲဟာဒေသခံတွေရဲ့အဆိုအရဆိုရင်ပြီးခဲ့တဲ့နှစ်ပေါင်း900လောက်ခန့်ကစတင်ခဲ့တာပါအခုလက်ရှိကစားနေတဲ့ပုံစံကတော့1930ပြည့်နှစ်တွေတုန်းကပြန်လည်စမ်းသစ်ခဲ့တာပါ။၆ပေပက်လေကျဲတဲ့ကွန်ကရစ်ပြားပေါ်မှာတဲတွေခင်းထားပြီးတော့အဲ့ဒီတဲပေါ်မှာဖန်ဂေါ်လီပြည့်ရတာပါ။ဖန်ဂေါ်လီပေါင်း49လုံးပါဝင်ပြီးတော့စက်ဝါးရဲ့အလယ်မှာစုထားပါတယ်။ကစားသူတွေကအနည်းငယ်ပိုကြီးတဲ့ဖန်ဂေါ်လီနဲ့ပြည့်ရတာဖြစ်ပြီးတော့အပြစ်ခံရတဲ့ဂေါ်လီလေးတွေကိုစက်ဝါးအပြင်ဘက်ကိုရောက်အောင်ပြည့်ရတာဖြစ်ပါတယ်။အဲ့ဒီအတွက်ဂေါ်လီတလုံးအပြင်ရောက်သွားရင်အမတ်တမတ်ရမှာဖြစ်ပြီးတော့စုစုပေါင်း25မတ်ရတဲ့အတင်းကအနိုင်ရတာဖြစ်ပါတယ်။ကမ္ဘာဖန်ဂေါ်လီပြိုင်ပွဲဟာအကြီးဆုံးပြိုင်ပွဲတစ်ခုဖြစ်ပြီးတော့အမေရိကန်၊ဂျာမနီအသင်းတွေအပါအဝင်ဗြိတိသျှအသင်း10ဦးနဲ့ပါဝင်ရှင်ပြိုင်ခဲ့ပါတယ်။ဘောလုံးပွဲမှာတော့မနစ်တုံးကချန်ပီယံ Johnson Jets နဲ့ကမ္ဘာချန်ပီယံ3ချိန်ဖြစ်မှုတဲ့ဂျာမနီက Saxonia Globe Snippers တို့ရှင်ပြိုင်ခဲ့တာဖြစ်ပြီးတော့ဂျာမန်အသင်းကအနိုင်ရသွားတာလည်းဖြစ်ပါတယ်ရှင်။
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာနွေဦးရာသီအစအေးခဲနေသေးပေမဲ့ရေခဲရေစိန်ပြီးနေပူစာတွေလှုံနေကြပါတယ်။ခုလိုအချိန်ရေခဲရေစိန်ပြီးနေပူစာလှုံတာဟာတတိရှိတဲ့လောရက်အဖြစ်လူတချို့ကမြင်ကြပေမဲ့ရုရှားတွေအတွက်ကတော့ခေဟောင်းကဒလေးတစ်ခုအဖြစ်ကျင်းသုံးကြတာပါ။စိန့်ပီတာစဘတ်မြို့ဟာရာသီဥတုဆိုးရွားမှုနဲ့နာမည်ကျော်ကြားတာဖြစ်ပြီးအာတိတ်ဆက်ဝိုင်းနာမှာတည်ရှိတာဖြစ်ပါတယ်။ပြင်းထန်တဲ့ဆောင်းရာသီကုန်းလို့နွေဦးရာသီကိုရောက်ပြီးဆိုရင်လူတွေဟာနှွေးထွေးတဲ့နေရောင်အောက်မှာပီတာနဲ့ပေါ်ခန့်တန်းနာကတတိုင်းနာကိုကတ်ပြီးနေပူစာလှုံကြပါတယ်။နှွ ွေရာသီထဲကိုတဖြည်းဖြည်းဝင်လာလေနေစာလုံတဲ့သူတွေများလာလေပဲဖြစ်ပါတယ်1960ပြည့်နှစ်တွေကစတင်ခဲ့တဲ့ဒီဓလေ့ထုံးစံကို Weller Ross လို့လဲခေါ်ဖို့သုံးနှုန်းပါတယ်တချို့လူတွေအတွက်ကတော့ရေခဲရေစိန်တာဟာအသားရေလှဖို့ထက်ကျန်းမာရေးကောင်းဖို့ဖြစ်ပါတယ်ပီတာနဲ့ဘောခန်တက်ဟာခီးသွွားဧည့်သည်တွေအများကြီးလာရောက်ကြည့်ရှုတဲ့နေရာတစ်ခုဖြစ်ပြီးတော့အဝိအထက်ထက်ဝစ်ထားတဲ့ဧည့်သည်တွေအနေနဲ့ဘာမှမဝစ်ဘဲနေစာလှုံနေတဲ့ရုရှားတွေကိုကြည့်ပြီးအံ့ဩကြပါတယ်ခင်ဗျာ
ကဘာတော်လာထူးခြားဆံမြသတင်းများအစီအစဉ်ကိုကုညင်ချန်တင်ဆက်ခဲ့တာပါခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံတွင်အနည်းဆုံးလူပေါင်း40လောက်သေဆုံးခဲ့ရတဲ့ဓာတုလက်နက်နဲ့မစင်မချင်တိုက်ခိုက်မှုအတွေ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အီရန်တို့ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တင်းငင်းကနေနဲ့မှပြစ်တင်ပြောဆိုလိုက်ပြီးတံပိုးကြီးကြီးပေးဆက်ရမယ်လို့လည်းအခိုင်အမာပြောဆိုလိုက်ပါတယ်ရုရှားကောင်းဆောင်ကိုဓာတ်ရိုက်ပြစ်တင်ရှုတ်ချမှုလုပ်လို့မရှိတဲ့သမ္မတထရန့်ရဲ့ကြေညာချက်ထဲမှာတော့စီးရီးယားသမ္မတဘာရှာအယ်အာဆတ်တိရစ္ဆာန်အာဆတ်ကိုထောက်ပံ့ပေးနေတဲ့အတွက်သမ္မတပူတင်ရုရှားနဲ့အီရန်တို့မှတာဝန်ရှိတယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်မနေ့စနေနေ့ကနယူးယောက်မြို့မှာရှိတဲ့ Trump Tower မိလောင်မှုမှာလူတအူသေဆုံးခဲ့ပါတယ်ဒီအဆောင်ဟာသမ္မတ Trump ရဲ့အိမ်ယာနဲ့စီးပွားရေးအဖွဲ့ချုပ်ခြေဆက်ရာနေရာလည်းဖြစ်ပါတယ်58ထက်ရှိတဲ့အဆောင်ရဲ့အလွှာ50မှာမိလောင်တာဖြစ်ပြီးအဆောင်တစ်ခုလုံးနှီးပါလောင်ကျွမ်းသွားနိုင်တယ်လို့နယူးယောက်မြို့မိသက်တပ်ဖွဲ့မှုကပြောဆိုထားပါတယ်ဂျာမနီနိုင်ငံအနောက်မြောက်ပိုင်းမွန်ဆတ်မြို့မှာမနေ့စနေနေ့ကလူအတွင်ကားနဲ့ဝင်တိုက်ခဲ့မှုကြောင့်နှစ်ဦးသေဆုံးပြီးတခြားသူအများအပြားဒဏ်ရာရပါတယ်တတိယမြောက်သေဆုံးသူကတော့ကားမောင်းသမားဖြစ်ပြီးကားထဲမှာသူ့ကိုယ်သူတနတ်နဲ့ပြစ်ပြီးအဆုံးစီရင်သွားတာလို့ရဲကပြောဆိုပါတယ်ဟန်ဂရီနိုင်ငံရွေးကောက်ပွဲမဲပေးမှုကိုတော့ဥရောပတလွှာအနီးကပ်စောင့်ကြည့်နေကြပါတယ်အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗစ်တာအော်ဘန်ကတတိယမြောက်သက်တမ်းထပ်ပြီးအနိုင်ရလေမလားဆိုတာကိုလည်းဒီရွေးကောက်ပွဲကအဆုံးဖြတ်ပေးမယ်လို့ခန့်မှန်းထားကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတန်လွင့်အင်ဂျင်နီယာကတော့မိခဲလ်ဒူဘင်စကီဖြစ်ပါတယ်။ VOA အမေရိကန်တန်ညာဘက်မြန်မာဘက်သားအစီအစဉ်ကိုည9:00-10:00ထိလိုင်းနိုမီတာ1925-32တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှိနေအားလုံးဘေးအန္တရာယ်ကင်းဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.